ဖန်စီကန်ကျန်းစာတင်လာဟုចောင်းသူចောင်းသားတွေကိုပြန်လွှတ်ပေးဖို့ဝါကြည့်သွေးစည်းညွညွရေးတက်မတော်UWSA ဌာနချုပ်ပန်ဆန်းကိုဦးစွာစာပေးဖို့ခဲ့ပေမဲ့တောင်ပြမှုမရှိတာကြောင့်အစိုးရဘက်ကနိုင်ငံတော်တမရဒါသနာရေးဝန်ကြီးဌာနတိုင်းဒါရေးရဝန်ကြီးဌာနနဲ့အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာနတို့ထံစာပေးဖို့ထားတယ်လို့လာဟုပါတီရဲ့ဥက္ကဋ္ဌတော်အေးတီယာမြင့် မိမိအစီအစဉ်နဲ့မိမိထွက်ပြေးလာကြပြီးတိုင်းတုံမျိုးကလာဟုခရိယံဖွဲ့ချုပ်ထံရောက်ရှိနေကြပြီဖြစ်ပါတယ်ထွက်ပြေးလာတဲ့ចောင်းသားတွေအကြောင်းလာဟုခရိယံဖွဲ့ချုပ်ရဲ့အထွေထွေအတွင်းရေးမှုဖြစ်တဲ့တိတ်ခါတော်ရဆရာတော်ဒေါက်တာလာစရုကအခုလိုပြောပါတယ
်ထွက်ပြေးလာတာကဘာမှသမလာဘူးပေါ့ပြီသူနဲ့အေဂျစ်တခဲနဲ့လည်းသိခုဆိုတဲ့အားလုံးချုပ်ခဲရတော့အချုပ်တွေလည်းတော့ရခင်မမစားရဘူးတော့တောင်းလို့ဖြားပြီးတော့ဒီကြိုင်းတို့ကဲမျက်နှာမူပြီးတော့ထွက်ပြေးလာတယ်။အဲလူကြီးတွေဆွဲအပ်ဖတ်ဒီကိုတွေ့ပြီးတော့သူတို့လည်းမပူတင်မရှိဘူးလေသတ်ဖို့တရားအောင်သူတို့တော့ရဲ့ပြနေတာလေ။
လာဟုတိုင်းဒါနိုင်ငံရေးလူမှုရေးနဲ့ဘာသာရေးအဖွဲ့အစည်းတွေကအစိုးရထံဝိုင်းဝန်းတောင်းဆိုထားတဲ့အစမှာဆိုရင်ဝါဒေတာအတွင်းခရိယံဘာသာရေးအစအုံတွေကိုဖျက်ဆီးထားတာတွေကိုပြန်ပြင်ပေးဖို့စံစာကြောင်းနေရာကိုရဲစခန်းအဖြစ်အသုံးပြုထားတာကိုပြန်ပြင်ပေးဖို့စတာတွေထက်သွင်းတောင်းဆိုထားပါတယ်ကျောင်းသူကျောင်းသားတွေကိုခေါ်သွားတဲ့ကာလအတွင်းလာဟုခရိယံဘာသာဝင်ဓမ္မဆရာ90ကျော်ကိုလည်းဖမ်းဆီးခေါ်ဆောင်သွားပြီးရက်20ကြာဖမ်းဆီးချုပ်နှောင်ထားပြီးမှခံဝင်ကတိနဲ့ပြန်လွှတ်ပေးခဲ့တယ်လို့ဒေါ်အီးတီယာမြင့်ကပြောပါတယ်။ဝါဒေတာမှာလာဟုတိုင်းရင်းသားတွေကြုံနေရတဲ့အခက်အခဲတွေကိုလာဟုပါတီဥက္ကဋ္ဌဒေါ်အီးတီယာမြင့်ကအခုလိုပြောပြပါတယ်
။လာဟုတွေရဲ့လေရင်လေသူတို့ရောင်းချင်ချင်ရောင်းချင်ချင်မတော့သူတို့လိုချင်တဲ့ဟာဆိုလို့ရှိရင်အိမ်ငွေတွေပေးပြီးတော့ဝယ်တယ်ပေါ့နော်အဲ့ဒီဒေတာချင်းအနေထွက်သွားရင်တော့အချင်းကြီးတွေထွက်သွားလို့ရတယ်ဆိုတဲ့ပုံစံမျိုးလည်းအဲ့လိုပြောတယ်ဆိုတာလည်းသိရတယ်လက်မှတ်ထိုးပြီးတော့ထွက်လာရတဲ့သမဆရာ90ကျော်ကသူကစံစာလည်းမဖတ်တော့ပါဘူးဒီခရိယံဘာသာတွေတက်ဝင်ယူချင်မှုမရှိတော့ဘူးသူမတောင်းရတော့ပါဘူးဆိုပြီးတော့သူတို့လက်မှတ်ထိုးခိုင်းတာပေါ့နော်ဒီဘာသာရေးလွတ်လပ်ခွင့်တွေကိုအဲ့ဒီဒေတာမှရှိနေတဲ့ဒီအပြေဝါရဖို့ပေါ့နော်
ဝါပြည်သွေးစင်းညညရေးတက်မတော်ကပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းလောက်ကဝါဒေတာမှာရှိတဲ့ခရိယံဖျားရှင်ကိုကျောင်း52ကျောင်းကိုချိတ်ပိတ်ခဲ့ပြီးဖျားရှင်ကိုကျောင်း5ကျောင်းနဲ့စာတင်ကျောင်း2ကျောင်းကိုဖျက်ပစ်ခဲ့တယ်လို့ဒေါက်တာလာဇရုက RFA နဲ့ဆက်သွယ်မေးမြန်းမှုတစ်ခုမှာပြောခဲ့ပူပါတယ်။ဝါပြည်သွေးစင်းညညရေးတက်မတော် UWSA ရဲ့လာရှိုယုံဆက်ဆံရေးတာဝန်ခံဦးညီရန်းကဖမ်းဆီးခံထားရသူတွေဆက်ကြံရှိနေမယ်ဆိုရင်လာမယ့်ဧပြီလအတွင်းဝါဒေတာမှာကျင်းပမယ်။ငင်းကြိမ်နှစ်30ပြည့်အခမ်းအနားအတွက်လှူအားပေးခေါ်ယူတာဖြစ်နိုင်ကြောင်းဒီနေ့မှာ RFA ကိုပြောပါရစေ။အဲ့ဒီပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့ကိုဖိတ်ကြားဖို့အစီအစဉ်ရှိတယ်လို့လည်းပြောပါရစေ။